ဟုတ်ကဲ့ဒေါက်တာတီရာတင်ခင်ဗျဒီကနေ့ဝင်ကြီးဦးအောင်ကြည်ပြည်သူ့လွှတ်တော်မှာတင်သွင်းခဲ့တဲ့ဒီပုံနေချင်းနဲ့ထုတ်ဝေခြင်းဥပဒေမူကြမ်းကိုဘယ်လိုမြင်ပါသလဲခင်ဗျ
โอเคဒီလတည်းနေ့မှာပုဂ္ဂိုလ်သတင်းစာတွေကိုကျမတို့စတင်ထုတ်ဝေကြတော့မှာဖြစ်တဲ့အတွက်ကြောင့်62ခုနှစ်ဥပဒေကစီသေးချင်နေတဲ့အတွက်ကြောင့်ဒီဥပဒေကိုကျမတို့ပြန်ဖြတ်ဖို့လိုတယ်ဒီဥပဒေမှာကဒီ6လလောက်ပဲသတင်းစာထုတ်ဝေရတဲ့အနေအထားဖြစ်တယ်။ဒါကြောင့်မို့လို့သတင်းစာပုဂ္ဂိုလ်ကထုတ်ဝေခြင်းကိုစာချေစွာထုတ်ဝေနိုင်မှသာလျှင်လုပ်ငန်းတစ်ခုစတင်တဲ့အခါမှာရင်ဆိုင်ရတဲ့ပြဿနာအရှုံးတွေကိုကာပါဖြစ်နိုင်စေဖို့အတွက်ကာလစာချေထုတ်ဝေခွင့်ရရှိနိုင်အောင်လို့ဒီဥပဒေတစ်ကိုအချိန်ပြည့်ပေါ့နော်။ကျမတို့ကထုတ်တာဖြစ်တယ်။ဟဲ့ကြာမလို့တရင်စာပုဂ္ဂလိကလုံးမဲ့လူတွေအနေနဲ့ဟိုတို့ပေါ့ဒီရေရှည်ထုတ်ဝေနိုင်နေဆိုတဲ့အကြောင်းအရာတစ်ခု။အဲ့နောက်တစ်ခုကကြတော့ဒီ62ခုနှစ်မှာဆိုရင်ဒီသူပြတ်ချမ်းထားတဲ့စီးရင်းစီးကဲနေရအားလုံးပေါင်းလိုက်ရင် printing ဟော publishing ဟောပေါင်းလိုက်90လောက်ရှိပါတယ်။အခုတမားတို့က50ဒီ50လေးကလည်းပြန်ပြီးပြင်မယ်ဆိုရင်အခါနိုင်ငံလေးနဲ့ပြန်မတို့နှိုင်းရှင်မယ်ဆိုရင်ဒီ international standard အရာဒီ article 19ရဲ့လည်းညီရာကိုတွေ့ရဲ။အဲ့တော့တမားတို့အထူးကြရဲ့ဒီ freedom of expression ကိုထိပါစီချင်တာမဟုတ်ပါဘူး။
ဟုတ်ကဲ့တော်တည်တာတင်ခင်ဗျာအခုထုတ်တဲ့ဥပဒေချမ်းနဲ့ပတ်သက်ပြီးဒီမြန်မာနိုင်ငံသတင်းစာဆရာအသင်းရဲ့ဒီသဘောထားကြေညာချက်မှာတော့သတင်းလွတ်လပ်ခွင့်ဆိုင်ရာအခြေခံမူတွေနဲ့ဖီလာဆန့်ကျင်ဖြစ်နေပြီးသတင်းသမားစာရေးဆရာများကိုအရင်အတိုင်းပြန်လည်ချုပ်ကိုင်မယ့်အခြေအနေတွေတွေ့ရတယ်လို့ပြောတယ်အဲ့ဒါဘယ်လိုမြင်လဲဆရာမ
ဒီအကမှာကျွန်တော်တို့ချုပ်ကိုင်တဲ့အနေအထားတော့မရှိဘူးပေါ့နော်ဒီခုနကပြောတဲ့ national security တို့เนาะဒီ health နဲ့ပတ်သက်တာတွေ moral နဲ့ပတ်သက်တာတွေကတော့ကျွန်တော်တို့ article 19ဆိုတာနိုင်ငံတကာကအသိမှတ်ချက်ထားတဲ့ international covenant on civil and political rights နဲ့ပတ်သက်တဲ့အချက်အလက်တွေနဲ့ပဲကျွန်တော်တို့တုတ်ထားတဲ့အတွက်ကြောင့်တရားခါခါပြန်ပြီးတော့ကြည့်ရမယ်ဆိုရင်တော့ကျွန်တော်တို့ဒီချုပ်ကိုင်ထားတာအနေအထားမျိုးတော့မရှိပါဘူးရှင
်ဟုတ်ကဲ့အဲ့တော့ဒီပုံနှိပ်ထုတ်ဝေသူများနဲ့သတင်းမီဒီယာတွေဟာပြန်ကြားရေးဝန်ကြီးဌာနရဲ့ထိန်းချုပ်မှုအောက်မှာပဲရှိနေအောင်မယ်လို့ပြောတယ်ဆရာမအမြင်အရဆိုရင်ရော
ဒီလိုမျိုးထိန်းချုပ်ထားတဲ့အနေအထားမျိုးလည်းမရှိပါဘူးဆန်စာလည်းကျွန်တော်တို့မရှိတော့ဘူးလေသူတို့ကဒီထုတ်ဝေလို့ရနေတာပဲတခုတော့ရှိတာပေါ့သူနိုင်ငံတိုင်းမှာတော့ national security ကိုထိပါတာမျိုးတွေစုပုအောင်ချမှုတွေကိုဖြစ်စေနိုင်တဲ့အကြောင်းတရားမျိုးတွေကတော့နိုင်ငံတိုင်းမှာတော့ဒါကတော့ဒီ freedom of expression နဲ့မဆိုင်တော့ဘူးလေတိုင်းပြည်ရဲ့ဒီ national interest နဲ့ဆိုင်လာတာကိုအမေရိကန်လိုနိုင်ငံမှာတော့မှကျမတို့ဒီ agency တွေမှာရှိတဲ့ပဒင်းဆက်လက်တွေကိုသူတို့နိုင်ငံသားတွေရဲ့တောင်းပန်ခွင့်ရှိတယ်ဒါပြင်တောင်းပန်ခွင့်ရှိတာမှာ non exemption ရှိပါတယ် privacy တို့ခုနပြော national security တို့ဒါတွေနဲ့ပတ်သက်ပြီးတောင်းလို့မရပါဘူးရှင်ကျမတို့ကလည်းခု national security တို့ဒီ health ပေါ့နော်အများကြီးကလည်းစံမာရေးတွေ moral ကိုကျင့်သိက္ခာတွေဒါတွေကလည်းအခြားနိုင်ငံတွေရဲ့ဒီဥပဒေထုံးစံတွေကိုကျမတို့လေ့လာပြီးတော့မှဒီ article 19မှာပါတဲ့အချက်လက်တွေပေါ်မှာပူပါပြီးတော့မှရေးတာဖြစ်တဲ့အတွက်ကြောင့်သူတို့ခုနယူဆသလိုပေါ့နော်ဒီရင်းလက်ခွင့်တွေကိုကထိန်းချုပ်ခြင်းရဲ့အနေအထားမျိုးမတွေ့ရပါဘူးရှင်အခုလိုဒီဥပဒေကိုဒီ Pilot တင်းကြီးမတန်ကြီးအချိန်ကြီးထုတ်ပေးလိုက်တဲ့အတွက်ကြောင့်ပုံတိကသတင်းစာထုတ်ဝေမဲ့သူတွေကလည်းပဲဒီအချိန်ကာလခုန62ခုနှစ်ဥပဒေရတဲ့6လပဲတက်တန်းရှိတယ်သူတို့ထုတ်ဝေခွင့်ရအခုကကြတော့လို6လတက်တန်းလည်းမဟုတ်ဘူးစီးပွားရေးလုပ်ငန်းတွေမှာစကြခြင်းမှာဒီအရှုံးနဲ့ရင်ဆိုင်နိုင်တဲ့အနေအထားတွေမှာလည်းကာလချာချီလုပ်ပိုင်ခွင့်ရှိတဲ့ကြောင့်သူ recover ပေါ့နော် cover ပြန်ဖြစ်နိုင်တဲ့အနေအထားမျိုးတွေရှိတဲ့အတွက်ကြောင့်ဒီစီးပွားရေးလုပ်မယ်ဆိုရင်လည်းစိတ်ချလက်ချနဲ့လုပ်နိုင်တဲ့အနေအထားတွေလည်းရှိသလိုကျွန်မအမြင်ကတော့ဒီခုနပြောသလိုလွတ်လပ်တယ်လွတ်လပ်တယ်ဆိုရင်လည်းဘယ်နိုင်ငံမှပြန်ကြည့်100%လွတ်လပ်လို့မရဘူးလေလွတ်လပ်တယ်ဆိုတာလည်းတစ်ခါကတို့နိုင်ငံမှာရှိတဲ့အခြေအနေအခြေခံနဲ့မူတည်ပြီးတော့အမေရိကန်လိုနိုင်ငံမှာတော့ဒီ non exemption ရှိသေးတာပဲရှင်အခုကျမတို့ national security ရဲ့အဓိပ္ပာယ်ဖွင့်ဆိုချက်ကလည်း US ရဲ့ legal ကနေပြီးကျမတို့ယူထားတဲ့ definition ဖြစ်ပါတယ် public order ဆိုရင်လည်းကျမတို့ဒီဖင်လန်နိုင်ငံကဒီ public order act မှာပါတဲ့ဒီ definition ကြီးရဲ့အတိုင်းနဲ့ကျမတို့ကလုံဆောင်မှာဖြစ်တဲ့အတွက်ကြောင့်အများစုကပေါ့နော်ဆိုရည်ရည်လိုမျိုးဒီ freedom of expression freedom of the press ကိုကျမတို့ထိန်းချုပ်ဖို့လုံးဝမဟုတ်ဘူးဆိုတာကျမ message ပေးချင်ပါတယ်ရှင်
ဒေါက်တာတီရာတင်ခင်ဗျာ RF ရကျေးဇူးအထူးတင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ပါရှင်ရပါတယ်ရှင်ဥက္ကမကျွန်တော်တို့ဘက်ကလည်းကျေးဇူးတင်ပါတယ်ရှင်